မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခံထားရသူစနေနေ့အထိ8ဦးရှိထားပြီးဒီထဲက9ဦးရဲ့ကျန်းမာရေးအခြေအနေကတိုးတက်လာတယ်လို့အစိုးရကသတင်းထုတ်ပါတယ်စနေနေ့မှာစောင့်ကြည့်လူနာ55ဦးရှိပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတွေကတော့ချင်းပြည်နယ်တီးတိမ်မှာ2ဦးရန်ကုန်မြို့ဝေဘာကီအထုကူဆေးရုံမှာ4ဦးမန္တလေးမြို့ကန်တော်နဒီဆေးရုံမှာ2ဦးနေပြည်တော်ပြည်သူဆေးရုံကြီးမှာ2ဦးစုစုပေါင်း9ဦးရဲ့အခြေအနေကသက်တာကောင်းမွန်တယ်လို့အစိုးရကပြောတာပါကျန်တဲ့ COVID-19 ကူးစက်ခံအတည်ပြုလူနာ2ဦးကိုတော့ဝေဘာကီအထုကူဆေးရုံကြီးရဲ့အထူးကျက်မှတ်ခန်းမှာတီးခြားထားကုသပေးနေတယ်လို့လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနထုတ်ပြန်ချက်ကဖော်ပြပါတယ်ဒီ COVID-19 ကူးစက်ခံလူနာ၈ဦးနဲ့အနီးကပ်ထိတွေ့ဆက်ဆက်မှုရှိခဲ့သူတွေကိုဖော်ထုတ်ပြီးလဲအတော်အလာတားမြစ်စောင့်ကြည့်နေပါတယ်ရှင်။